ဗိုလ်ချုပ်ကြီးဟာသူရဥရွှေမန်ဦးဆောင်တဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုမရှိဘဲဖွဲ့စည်းထားတာမို့ကော်မရှင်ကိုတက်တန်းတိုးတာမလုပ်သင့်ကြောင်းတမတော်သားကိုယ်စားလှယ်တွေကထောက်ပြကြပြီးကော်မရှင်တက်တန်းတိုးတာကိုကန့်ကွက်လိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောက်မေခါကသတင်းပေးပို့ထားပါတယ်
။ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာသူရဦးရွှေမန်ဦးဆောင်နေတဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရနဲ့အထူးကိစ္စရများလေ့လာသုံးသပ်ရေးကော်မရှင်ကိုနောက်ထပ်တက်တန်းတစ်နှစ်တိုးတာမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းပုံလွှတ်တော်မှာဥပဒေပြင်ဆင်ဆောင်ရွက်ကတဲ့ကတက်မတော်အနေနဲ့လက်မခံတာဖြစ်ပြီးဒီဥပဒေပြင်ဆင်ချက်ကိုဖွဲ့စည်းပုံနဲ့ညီမညီဆန်းစစ်ဖို့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးကိုလည်းတိုင်တန်းထားတယ်လို့ဆိုပါတယ်။
အခုကစားလေးလာသွားတဲ့ကော်မရှင်ကနေပြီးတော့လူလူတွေတွေ့တာတို့ပြောတာတွေဆိုတာတွေဟုတ်တော့မလား NGO တွေနဲ့တွေ့တာပြတာတွေ NGO နဲ့တွေ့တာပြတာဒါတွေ့နေရတယ်ဒါတွေဟာကျွန်တော်တို့ပြောမယ်ဆိုရင်တော့ကျွန်တော်ဥပဒေပြင်းနေပြီရှိပြီးသားဥပဒေကဏ္ဍရှိပြီးသားဒီလိုလို့တော့အမျိုးသားလို့တော့ရှိနေပြီးသားကျွန်တော်ဥပဒေပြင်းလုပ်ငန်းတွေပြည်ပြင်းလုပ်နေကြတယ်လုံးဝကြရင်တော့ခုလိုလိုချပြီးတော့လာလို့တယ်ဆိုတော့ကျွန်တော်ဥပဒေလုံခြုံဖွဲ့ရရပဲအရေးသေးမရှိလို့လားဒါကြောင့်မို့ပဲကော်မရှင်နေပြီးတော့လိုက်လာပြီးတော့မှဆင်းကြီးပေးပြီးတော့ဒါကြောင့်ပြင်းနေရတာအဲ့လိုမျိုးဖြစ်နေတာဒါကြောင့်မို့ဒီဟာတော့ကျွန်တော်တို့တကယ်ဆိုရင်လည်းဘယ်လိုအခြေခံဥပဒေနဲ့လဲမညီပါဘူးမညီလို့လည်းညီညီစစ်စစ်ပေးဖို့ကျွန်တော်ခုံလုံးကိုလည်းတင်ထားပါတယ်ကောင်းကလည်းဘာမှအဆုံးပြလည်းမပေးသေးပါဘူး။ဒီလိုအချိန်မှာဒီလိုတက်တန်းတို့တာကြီးမကောင်းပါဘူ
း။တက်မတော်သားလွတ်တော်ကိုယ်စားလှယ်ပူမှုချုပ်မောင်မောင်ကခုလိုကန့်ကွက်လိုက်တာပါ။ကန့်ကွက်တဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်ပူမှုချုပ်မောင်မောင်ကဒီကန့်ကွက်မှုဟာမိမိတူတဲ့ကန့်ကွက်တာမဟုတ်ပဲတက်ရောက်နေတဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အားလုံးရဲ့ကိုယ်စားကန့်ကွက်ချင်တာဖြစ်တယ်လို့ကန့်ကွက်မှုနှုံးပမာဏကိုမြင်သာအောင်ပြောဆိုခဲ့ပေမယ့်လွတ်တော်ကမဲခွဲဆုံးဖြတ်ရမှာတော့ကော်မရှင်တက်တန်းတိုးရေးဘက်ကမဲအများနဲ့အနာရခဲ့ပါတယ်။ပြည်အောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရံများလေ့လာသုံးသပ်ရေးကော်မရှင်ဟာဥပဒေများရုပ်သိမ်းခြင်းပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းစတဲ့ကိစ္စတွေပေါ်မှာသုံးသပ်လှုပ်ဆောင်နေတဲ့ကော်မရှင်တစ်ခုဖြစ်ပြီးတစ်နှစ်တက်တန်းနဲ့ NLD ပါတီအများစုအနိုင်ရရှိထားတဲ့ဒီလွတ်တော်အစမှာဖွဲ့စည်းလိုက်တာဖြစ်ပါတယ်သူရဥရွှေမန်ဥဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းရမှာတော့ပြည်အောင်စုလွှတ်တော်ဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေ2014ခုနှစ်ပြည်အောင်စုဥပဒေအမှတ်1တို့အရပြဋ္ဌာန်းထားတာဖြစ်လို့အဲ့ဒီပြင်ဆင်ချက်ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိဆိုတဲ့အပိုင်းကိုတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးသဘောထားမှတ်ချက်ပေးဖို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အယောက်90ကပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုလိမ့်မှုပြီးတင်ပြထားတယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ပုံမှုချုပ်မောင်မောင်ကပြောပါတယ်။ဒီလိုဝေဖန်မှုတွေကြုံနေရတဲ့ကော်မရှင်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့လက်ရှိတက်မတော်ကကန့်ကွက်လိုက်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရများလေ့လာသုံးသပ်ရေးကော်မရှင်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီတဲ့အဖွဲ့မဟုတ်ပေမဲ့တိုင်းပြည်လိုအပ်ချက်အရာရှိတဲ့နဲ့အဖွဲ့တစ်ဖွဲ့လို့သူကအခုလိုသုံးသပ်ပါတယ်
။တော်ရဲ့အကြံပေးကော်မရှင်ဥပဒေရေးရာအကြံပေးကော်မရှင်ပါညာလို့ဖွဲ့ဖို့ပါဒီသူ့လွတ်တော်နဲ့အမျိုးသားလွတ်တော်အတွက်ကိုတော့ပေးထားတယ်။ဒီတော်စုလွတ်တော်အတွက်ပေးမထားဘူးကွာ။အဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေရာဆိုရင်တော့မမီဘူးလို့ပဲသုံးသပ်ပေါ့ပြော။သို့တော့ကျွန်တော်အခုဒုတိယအချိန်မှာကြတော့ဒီဟိုတော်ဆန်းစစ်ကြီးကလည်းသိရဲ့ခုဒီတော်တော်ကိုယ်စားလှယ်ဒီတော်များများကအာဟိုပေါ့အတွေ့အကြုံနဲ့အကြည့်ချင်းဟိုအားနေတဲ့အခါကြတော့ဟိုအဆင်ပြေအောင်ဆိုပြီးတော့သူကအားကိုတာပေါ့အဲဆိုတော့အခြေအနေနဲ့ဆိုင်ရာရဲ့ဒီနည်းနဲ့ဟိုပေါ့ပြောမယ်သိပေါ့ပြတာရဲ့
သူရရှိမဲ့ဥဆောင်တဲ့ကော်မရှင်တက်တန်းတိုးခြင်းကိုကန့်ကွက်သူတွေရှိလာကြောင်းဒီကနေ့ကျင်းပတဲ့ပြည်အောင်စုလွတ်တော်အတွင်းမှာမဲခွဲဆုံးဖြတ်ခဲ့ရပါတယ်။မဲရည်အတွက်အရထောက်ခံသူဥယေကကန့်ကွက်သူဥယေထက်တစ်ဆလောက်ပိုများနေတာကြောင့်ဒီကော်မရှင်ကနောက်ထပ်တက်တန်းတိုးခွင့်ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။ဗီဒီယိုသတင်းနောက်မေခါဖြစ်ပါတယ်။နောက်ပိုင်းမှာအမေရိကန်သမ္မတထရမ့်ကသူပြီးထားတဲ့ဂတိအတိုင်းလူဝင်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုပြောင်းလဲရေးဘာတွေဆက်လုပ်နေတယ်လဲတင်ပြဖို့ရှိပါတယ်။အခုတော့တိုင်းရင်းသားအရေးကိစ္စကြည့်အောင်ပါ။မြန်မာနိုင်ငံမှာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့စီးရေးပြဿနာကိုဖြေရှင်းနိုင်ရေးအတွက်တရုတ်အစိုးရအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကောရှန်ဟာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့မနေ့ကတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုအတွင်းလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ဘက်က ဘယ်လိုကူညီဖို့လိုသလဲဆိုတဲ့အကြောင်းကမ်းလှမ်းဆွေးနွေးခဲ့တယ်လို့ UNFC တာဝန်ရှိသူတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတော်နိုင်ကွင်းအိမ်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ခေါင်းဆောင်တွေနဲ့တရုတ်ဆိုးရအာရှကြီးရာသူကိုယ်စားလှယ် Mr. Sok Goshan တို့ဟာထိုင်းနိုင်ငံဆင်းမမြို့မှာမနေ့ကပရမဆုံးအချိန်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီတွေ့ဆုံမှုအခြေအနေနဲ့ပတ်သက်လို့ UNSC တွဲဖက်တွင်မှုဦးထွန်းစော်ကအခုလိုပြောပါတယ
်။ဒီကငင်းကြမ်းဖြစ်စဉ်နဲ့ပတ်သက်လို့တာယုံပြည်စုံဖြစ်ပါတယ်။ဒီဘက်ကတော့ဒီအင်းကြီးချင်းနိုင်ငံတစ်ခုလက်တည်းနေသက်ချင်းနဲ့ဒီစနေတဲ့အဲ့တခုအနေနဲ့ပေါ့လေ။ဒီကဒီတိုင်းပြည်မှာမငင်းကြမ်းဖြစ်နေတာတို့မလို့လားပေါ့နော်။နောက်ပြီးတော့ဖြစ်နေတဲ့ကျွန်တော်တို့ပဋိပက္ခကလည်းပဲလက်နက်ကင်ပတ်သက်ကွေးနည်းနဲ့ဖြစ်ရှင်းကြတော့အဖြစ်မဟုတ်ဘူးပေါ့လေနော်။ငင်းကြမ်းနဲ့ဖြစ်ရှင်းကြလို့ရတယ်တို့ရဲ့သဘောထားရှိတယ်။ကျွန်တော်တို့ကလည်းပဲငင်းကြမ်းဆိုတာနည်းနဲ့တခြားလိုတဲ့သဘောထားရှိတယ်ဆိုတော့အောင်သူကိုကြရတယ်။တတိကတော့မြန်မာတက်မတော်ဘက်ကကျွန်တော်တို့နော်ဒီတက်တက်နဲ့ဖြစ်ရှင်းနေမိနာကိုကျွန်တော်ပို့လို့ရတယ်။ဒီပေါ်မှာလည်းပဲအတက်နိုင်ဆုံးကြောက်ရအောင်ကြောက်ပြီးကျွန်တော်တို့တို့တည်းလူလာတဲ့အကြောင်းကိုအတူကိုတော့ကျွန်တော်တို့တိကျလိုက်ပါတယ်
။လက်ရှိမြန်မာနိုင်ငံဆွေးမှာဖြစ်ပွားနေစေတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာဆိုးရတက်မတော်တို့လက်နက်ကိုင်ပြည်ပခအရေးပြည်လည်မှုရရှိဖို့တရုတ်ဆိုးရအနေနဲ့လူလာကြောင်းတရုတ်ဆိုးရအာရှရေးရာသူကိုယ်စားလှယ်မစ္စတာဆုတ်ကောရှန်းကနေပြောဆိုခဲ့တယ်လို့ဦးထွန်းစော်ကခုလိုဆက်ပြောပါတယ်
။ဒီလိုတနေပြီးတော့မှအကြောင်းဝင်ပြီးမှနော်ဒီကျွန်တော်တို့ဒီနိုင်ပြည်ဘလူအရင်နဲ့ပြေးလို့ရတယ်ပေါ့နော်တစ်ခါရဖိတ်ခေါ်ကြပေါ့မှာသူ့အနေနဲ့ပေါင်းဆောင်ရပြေးလို့ရတယ်ဆိုတဲ့သဘောထားတော့ရှိပါတယ်ကျွန်တော်တို့ FCA စာချုပ်ဒီကနေ့လုပ်ကြတဲ့ကနေကျွန်တော်တို့ဆွေးနွေးနေနိုင်တဲ့ဖြစ်စဉ်မှာအကျိုးပြုသမဏနိုင်ငံရဲ့သူကိုယ်စားလှယ်ရောနောက်ပြီးတော့သမဏရဲ့ဆွေးနွေးပြင်းမှုကြီးရဲ့သူကိုယ်စားလှယ်ရောအလောက်ချောင်းလေးလာသူအနေနဲ့ပေါင်းဆောင်ရရှိပါတယ်ဒီဒီနေဆောင်အောင်မှာဒီလည်းဆက်လက်ပြီးတော့မှပေါင်းတက်တက်နေတဲ့အနေအထားရှိတယ်
မြန်မာဆိုးရရနဲ့လက်ရှိမှာ NCA ပြည်ကြားလက်မှတ်ရေးထိုးရေးမှာတိုင်းသာလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့သာပါဝင်နိုင်ခဲ့ပြီးဂျန်နယ်ဖွဲ့တွေအနေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင်ပြီးခဲ့တဲ့ရက်ပိုင်းတုန်းက UWSA ဝပြည်သွေးစည်းညွှန်ရေးတပ်မတော်ဌာနချုပ်ပန်ဆန်းမှကျင်းပခဲ့တဲ့တိုင်းသာလက်နက်ကိုင်ဖွဲ့အစည်းအဝေးတွေမှာ NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့လမ်းကြောင်းကိုမရွေးချယ်ပဲနိုင်ငံရေးလမ်းကြောင်းသစ်ရှာဖွေဖို့အပါအဝင်အချက်ကိုချက်ကိုသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ပန်ဆန်းစည်းအဝေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်ဆိုးရအာရှရေးရာသူကိုယ်စားလှယ်ကလည်းမေးမြန်းခဲ့ရမှာအစီဝေးတက်ရောက်သူတွေနေရက်ကိုပြန်မရောက်သေးတဲ့အတွက်အခြေအနေသိကျပြောကြားနိုင်ခြင်းမရှိသေးဘူးလို့ဦးထွန်းစော်ကပြောပါရယ်။တရုတ်ဆိုရအာရှရေးရာသူကုစလင်နဲ့မနေ့ကတွေ့ဆုံမှုမှာမွန်မြစ်ပါတီကဒုတိယဥက္ကဋ္ဌနာဟန်တာ KIO ကချင်လွတ်လပ်ရေးဖွဲ့ကဗိုလ်ချုပ်ကွန်မော် KMPP ကရင်နေမျိုးရာတိုးတက်ရေးပါတီဒုဥက္ကဋ္ဌခူးရဲတို့တက်ရောက်ခဲ့ပါရယ်။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကုစလင်ဖွဲ့ TBN နဲ့မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့တို့ဟာလာမယ့်မလ3ရက်နေ့မှာတွေ့ဆုံဆွေးနွေးသွားဖို့လည်းရှိနေပါရယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာတရုတ်အစိုးရအာရှရေးရာသူကိုယ်စားလှယ်ပါဝင်ကုလသမဂ္ဂကအတိအသက်တွေပါဝင်ဖို့ UNSC ဘက်ကနေဖိတ်ကြားထားတယ်လို့ပြောပါရယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးတော့ငင်းချိုင်ရေးလုပ်ငန်းစဉ်ကိုဖော်ဆောင်နေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်ကချင်ပြည်နယ်ကရင်ပြည်နယ်ရခိုင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကင်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါရယ်ဒီလိုဖြစ်ပွားနေစေတိုက်ပွဲတွေနဲ့တမတော်ကလည်းထူးဆစ်စင်နေမှုဟာငင်းချမ်းရေးဖော်ဆောင်ရေးမှာအဟတာဖြစ်နေတယ်လို့လဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကချုပ်ညင်နေကြပါတယ်ခင်ဗျာ
။နိုင်ကိုရင်တည်င်းပြပို့ခဲ့တာပါ။အခုတခါတော့လေဘရောင်းတောင်ဘက်ကအခြေအနေတင်ပြကြပါလေ။ဒေသခံတွေရဲ့ကန့်ကွက်မှုကြုံနေရစေလေဘရောင်းတောင်ကျင်းတီစီမံကိန်းကထွက်လာတဲ့ကျင်းတီတွေတည်လာတဲ့ကားတွေကိုဒေသခံတွေတားဆီးခဲ့ပြီးနောက်စကိုင်းတိုင်းဝန်ကြီးချုပ်နဲ့သူ့အဆိုအရအဖွဲ့ဝင်တာဝန်ရှိသူတွေဟာဒေသခံတွေနဲ့တွေ့ဆုံပြီးတီးနှံရော်ကြေးပေးဖို့ငါးရက်အတွင်းတောင်းဆိုပေးမယ်လို့ပြောဆိုခဲ့တာပါဒေသခံတွေကတော့မြမဝမ်ပေါင်ကုမ္ပဏီဘက်ကရှင်းလင်းတဲ့အဖြေကိုမရသေးတာကြောင့်ကျင်းညီကားနှစ်စင်းကိုမလွတ်ပေးသေးပဲဆက်ပြီးတားဆီးထားစေဖြစ်ပါတယ်ဒီအခြေအနေကိုတော့မအေးမှာကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကလဘရောင်းတောင်ကျင်းညီစီမံကိန်းရဲ့ကျင်းညီကားတွေလုပ်ငန်းခွင်သုံးကားတွေကျောက်တဲဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ21ရက်နေ့ကလေးကဒေသခံတွေကတားဆီးထားပြီးထွက်ခွာခွင့်မပေးတာကြောင့်တင်းမာမှုတွေဖြစ်ရကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အတီတင်းမာခဲ့တာပါစနေနေ့ကတော့ဒေသခံတွေကိုစကိုင်းတိုင်းဝန်ကြီးချုပ်နဲ့အတူအစိုးရအဖွဲ့ဝင်တွေကတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့မြေယာနစ်နာခြင်းမယူထားတဲ့ဒေသခံတွေကပြီးနိုင်ရောကြီးပေးဖို့တောင်းဆိုခဲ့ရမှာ9ရက်အတွင်းရရှိဖို့အတွက်ဖြည့်ရှင်းပေးမယ်ဆိုပြီးသခိုင်းတိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့ဒေသခံတောင်သူဒေါ်ဆန်းနှွဲကပြောပါတယ
်မလိုလားအပ်တဲ့ပြဿနာတွေကိုကျွန်တော်ချက်ပါဖို့လဲစိုးရိမ်နေအဲ့ကြတော့အန္တရာယ်ရဲ့ပုံရိပ်ကိုလည်းမကြဆင်းအောင်လို့ပြီးနိုင်ညနာခြေကိုဝန်ကြီးချုပ်အနေနဲ့အများဆုံးဖြည့်ရှင်းပေးပါလို့တောင်းဆိုတဲ့အခါကျတော့မောင်မောင်ကုမ္ပဏီကခင်ဗျားတို့ကိုပြည်သူ့ဝက်ပေးထားတဲ့သူရင်တော့ဒီ9ရက်အတွင်းကိုမောင်မောင်ကုမ္ပဏီနဲ့ဆွေးနွေးပြီးတော့ သူတို့ကလိုက်ရောမရှိရင်တော့အများဆုံးလောက်တိုင်းပေးမယ်ပေါ့ရှင်အကယ်၍သူတို့ကမှရင်းဆန်နေဆိုလို့ရှိရင်ပြည်တော်စုအစိုးရကိုတင်ပြအမှာဆိုလို့သူတို့ရဲ့အတန်တက်ချက်ကိုမပေးနိုင်ဘူးလို့ကျမတို့ကဝန်ကြီးချုပ်ကပြောပါတယ်ရှင
်မြန်မာဝန်ပေါင်းကုမ္ပဏီဘက်ကရေယာဉ်နဲ့နာကြီးကိုပေးခဲ့ပြီးမြေဒေသခံတွေကဘာကြောင့်မယူခဲ့တယ်လဲဆိုတာတွေကိုလည်းအစိုးရတာဝန်ရှိသူတွေကဆွေးနွေးပွဲမှာမေးမြန်းခဲ့တယ်လို့ဆိုပါတယ
်လေဘောင်းတောင်ကျင်းဤစီမံကိန်းကဒေါအောင်ဆန်းစုကြည်စုံလန်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအကြံပြုချက်အတိုင်းကိုလှုပ်ဆောင်ခြင်းမရှိသည့်အတွက်ကျွန်တော်တို့ကအခုကြံလူစုကဒီမြေအရော်ကြီးကိုလုံးဝမှမထုတ်တာနံပါတ်၁ဆိုလို့ရှိလို့ရှိရင်မြေဧကအစားတို့မြေဧက1900ပေါ်ဆောင်ပေးရမှာဆိုတာလေဒီနေ့အချိန်ထိပေါ်ဆောင်မပေးဘဲနဲ့ဒီစီမံကိန်းကြီးကလက်လက်စွဲလုပ်ပြီးတော့လဲပတ်နေတာမို့ကျမတို့ကဒီစီမံကိန်းကိုမထုတ်ခွင့်နဲ့မြေအရော်ကြီးမထုတ်ခွင့်နဲ့နေတာပါ
လက်ဘရောင်းတောင်ကျင်းဤစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကုမ္ပဏီကြားမှာ2011ခုနှစ်လောက်ကတည်းကနေစပြီးပြင်မာမှုတွေဖြစ်လာခဲ့တာပါဒီအတွက်လက်ဘရောင်းတောင်ကျင်းဤစီမံကိန်းအနီးကကျေးရွာတွေကိုပုံမှန်144ထုတ်ပြန်ထားခဲ့ပါတယ်ရှေးအောင်သာသနိကအဆောက်အဦဖြစ်တဲ့ဒေဒီတိန်ကိုဖြိုဖျက်ပြီးလုပ်မဲ့စီမံကိန်းနဲ့ပတ်သက်လို့တောင်ဟာအများစုပါဝင်တဲ့တပိတ်စခန်းတွေဖွင့်ပြီးဆန္ဒပြခဲ့တာကြောင့်2012ခုနှစ်ထဲမှာနှိမ်နင်းခံခဲ့ရပါတယ်။အဲဒီကာလမှာတန်ဃာအပား100လောက်ဟာနှိမ်နင်းမှုတွေအတွင်းမီးလောင်ဒဏ်ရာတွေရခဲ့တာပါ။ဒီအတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာတစ်စောင်ထွက်ပေါ်ခဲ့ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းဤစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊လေယာဉ်မြေဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းဤတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
ပါရရှင်များရှင်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်းနေကြီးဥကိုနီကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။လူငယ်ပီပီပုပ်ကိုရေမကျေနပ်ချက်ကနေတတ်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါတယ်။ဒီလိုပြောဆိုချက်တွေပေါ် VOE သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။ဖေဖော်ဝါရီလ25ရက်စနေနေ့ကလုတ်တဲ့ပြည်ထရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်ခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်။ကိုယ်ဆွေးနွေးချင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0123923255လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မနေ့ကအင်္ဂါည VOE တိုက်ရိုက်လေးလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေတယ်လီဖုန်းနံပါတ်ပေးပို့ကြပါအောင်ခင်ဗျာ။အခုတော့အမေရိကန်နိုင်ငံကြီးအခြေအနေကြည့်ရအောင်ပါ။သမ္မတတန်ပထမလအတွင်းမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးကတိပေးထားတဲ့အတိုင်းအပြောင်းလဲတွေလုပ်ဖို့ဆောင်ရွက်နေပါတယ်။ဒီလိုဆောင်ရွက်ရမှာတော့ဒီအင်ဂျီရောနဲ့လွတ်တော်အနေနဲ့ဘယ်လိုချင်းကဆောင်ရွက်တဲ့တယ်လဲဆိုတဲ့အမြင်တွေကိုတင်းငွေနေတုန်းကဆွေးနွေးခဲ့ပါတယ်။ Elizabeth Channel ရဲ့သတင်းလွှာကိုကိုအောင်ကပြောပြမှာဖြစ်ပါလေ
။နိုင်ငံတော်ဝန်ကမြို့တွေမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရလဲဆိုတာနဲ့ပတ်သက်ပြီးပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့သမ္မတ Trump အစိုးရအဖွဲ့ Washington မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အဲ့ဒီမှာရှုပ်ထွေးပြီးတော့ကင်တွေရခက်ခဲတယ်လို့ပါတီကြီးနေရာလုံးကရှုမြင်ကြတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်လည်းပါဝင်ပါတယ်။ယူတာပြည်နယ်အုပ်ချုပ်ရေးမှူး Gary Harbert က
It's not just a matter of building fences.
ဒီစားလုံးကျွေးတဲ့ချန်စီယိုကာရာဒရိုင်းဆောက်တာတွေမဟုတ်ပါဘူး။ကျွန်တော်အမြင်အရဆိုရင်နေဆက်ဖြတ်တဲ့ကြီးတွေမှာလူတွေဘလို့အဝင်ထွက်လုပ်လဲဘလို့လာလေကြလဲနေထိုင်ကြလဲဆိုတာနဲ့အလုပ်လုပ်ခွင့်ဗီဇာယူဖို့စတာတွေကိုလည်းစနစ်တကျစစ်ဆေးရမှာပါ
။ Virginia ပြည်နယ်အုပ်ချုပ်ရေးမှူး Terry McAuliffe ကတော့
We all want to keep our communities safe.
ကျွန်တော်တို့လူမှုအတိုင်းအဝိုင်းဘေးရန်ကင်းဖို့လိုလားပေမဲ့လုံထုံးလုံကြီးနဲ့ပြည်သူ့ခွင့်ရေးကိုတော့ချိုးဖောက်လို့မရပါဘူး။အဲ့လိုလုပ်မယ်ဆိုရင်အကုန်လုံးကဥပဒေတန်းကျင့်ကြံနေထိုင်ကြတော့မှာမဟုတ်ဘဲနဲ့သက်ဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးလုပ်မှာမဟုတ်တော့တဲ့ပြင်ယင်းနှိမ့်နှံတာမျိုးမလုပ်တော့မှကြောင့်စီးပွားရေးအပေါ်မှာထိခိုက်မှာကိုစိုးရိမ်ပါတယ်
။ Obama ကျမ်းမာရေးဆော့ချမှုအစီအစဉ်ကိုအစားထိုးပြောင်းလဲတဲ့အခါမှာကုန်ကျစရိတ်ပိုကြီးလာတာမျိုးဖြစ်မှာကိုတော့တချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကမလိုလားပါဘူး။ Arkansas ပြည်နယ်အုပ်ချုပ်ရေးမှူး SR Hutchinson က
ဒီအုပ်ချုပ်ရေးမှုတွေအနေနဲ့ကတော့လူနာတွေအတွက်အကောင်းဆုံးကျန်းမာရေးဆောင်ရွက်မှုပေးနိုင်တဲ့အစီအစဉ်မျိုးရှိနေပေါ့ပါ
။ရွေးကောက်ပွဲမဲဆက်စည်းရုံးစဉ်ကာလကပေးထားတဲ့ဂရုတွေကိုအကောင့်တွေပေါ်မှာဖြစ်တယ်ဆိုပြီးသမ္မတထရန့်ကတော့ပြောပါတယ
်
။အများစုသိထားကြတဲ့အတိုင်းအိုဘားမားကျန်းမာရေးဆောင်ရွက်မှုအစီအစဉ်ဟာရှုပ်ထွေးလာတဲ့အတွက်ကျွန်တော်တို့ဒါကိုဖယ်ရှားပြီးအစားထိုးသွားမှာပါ။
အစီအစဉ်တွေကိုလက်တွေ့ကျင့်သုံးပြီးအကောင်းဆုံးတွေကိုရွေးချယ်သွားနိုင်ကြောင်းပြောကြားသူကတော့ပြည်내အုပ်ချုပ်ရေးမှူးများအသင်းအမှုဆောင်အရာရှိချုပ် Scott Patterson မှာ
With 50 states, 5 territories in
the ပြည်내50ဒေသကြီး5ခုနဲ့ DC စတဲ့နေရာတွေမှာအစီအစဉ်တွေဟာတကယ်အလုပ်ဖြစ်မဖြစ်စမ်းသပ်နိုင်လာတယ်။အဲဒီနောက်မှာတော့ပြည်내တစ်ခုနဲ့တစ်ခုရလက်တွေကိုညှိနှိုင်းပြီးဘလို့ပိုကောင်းတဲ့ကျန်းမာရေးစောင့်ရှောက်တဲ့အစီအစဉ်မျိုးပေးသွားမလဲဆိုတာပါ
ဒီကနေ့တင်းလာနေမှာတော့သမရလွတ်တော်ကောင်းဆောင်တွေနဲ့ပြည်내အုပ်ချုပ်ရေးမှုတွေတွေ့ဆုံပြီးမူဝါဒသစ်တွေဘယ်လိုကောင်းတဲ့ဖော်သွားမလဲဆိုတာတွေကိုဆွေးနွေးသွားမှာပါခင်ဗျာ
ကိုအောင်ပြောပြခဲ့တာပါခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA ရဲ့ Radio အစီအစဉ်ပြည်ချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနေပါတယ်အခုတော့နိုင်ငံကသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတာလို့ဆိုတဲ့ရင်ဂျာမူဆလင်ဒုက္ခသည်တွေစီကနေကြားခဲ့ရတာတွေဟာသူမျော်လင့်ထားတာတည်းပူပြီးဆိုရနေတာကြောင့်ဝမ်းနည်းရတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုက္ခသည်ရန်ဟီလီကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆက်ဘဇာဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီ20ရက်နေ့ကနေ23ရက်နေ့ထိမစ်ရန်ဟီလီတော့ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါ။ဒီမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငကိုယ်တုံးကခံမှန်းထားတာတဲ့အများကြီးပူပြီးဆိုရတယ်လို့မစ်ယန်ဟီလီကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဘန်ဒေါင်မြို့ကအစိုးရဆောက်ဦးတစ်ခုမှာလက်လွတ်ပုံတလုံးပေါက်ကွဲပြီးတဲ့နောက်အကြမ်းဖက်ဝါဒီလိုတန်ရရှိသူတို့ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်။လျက်စစ်ပေါင်းနဲ့လှုပ်ထားတဲ့ပေါက်ကွဲပစ္စည်းဟာအစိုးရနာကကွက်လက်ထဲမှာဒီကနေ့ပေါက်ကွဲတာကနေထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့အနောက်ဂျာဗာပြည်နယ်ရဲချုပ်အန်တွန်ချယ်လီယန်ကပြောပါတယ်။နောက်ကိုရီးယားလူမျိုးရေးဆိုင်ရာကြီးတဲ့တာဝန်ရှိသူ၅ဦးကသတင်းမှားတွေပေးတဲ့အတွက်ကောင်းဆောင်ခင်ဂျုံအုံးကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တဲ့နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လိုင်းအဖွဲ့ကဒီကနေ့ပြောပါတယ်။တောင်ကိုရီးယားသမ္မတဖာကွန်နေကိုရေးယူနိုင်ရေးဆောင်ရွက်ချက်ကဒီကနေ့တနင်္လာနေ့မှာနောက်ဆုံးလုပ်ငန်းစဉ်ရောက်လာပြီဖြစ်ပြီးအခြေခံဥပဒေခွင်ရုံးကအပြစ်သက်ကြားနာမှုကိုဒီကနေ့လုပ်ခဲ့ပြီးတော့ယာယီသမ္မတနဲ့ဝန်ကြီးချုပ်ဝမ်ဂျိုအန်ကလည်းသမ္မတရဲ့အာဂရိလိုက်စားမှုစုတော်ဖို့နဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီရဲ့စုံစမ်းစစ်ဆေးမှုတွေကိုထပ်လုပ်ဖို့ပေးချထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းကြေညာကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 AM-9:00 AM အထိလိုင်းနိုမီတာ 16.25 ရိုးကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.